America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2020ခုနှစ် January လ3ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အီရန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်အီရန်ထုတပ်ဖွဲ့ကြီးခဲ့တည်ဆုံးရကတင်းမာမှုတွေလည်းကြီးထွားနေပါတယ်။ဩစတြေးလျနိုင်ငံမှာတောမီအန်ဒီရဲ့ကြောင့်ပင်လယ်ကမ်းစစ်တင်တဲ့တိုက်ရှောက်ခုံလုံးတွေကိုရာနဲ့ချီကိုရေတက်သင်းမောတွေနဲ့ကယ်ဆယ်ပေးနေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။တောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့အစိုးရနဲ့အပြည့်မရက်ဆဲရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲကတစ်ဖက်သက်အပြည့်ကြီးညာလိုက်ပေမဲ့လို့ရခိုင်ချင်းရှမ်းပြည်နယ်တွေမှာတော့မဟာမိတ်တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်
။2020 January 2ရက်ပေါ့နော်မနေ့ကလည်းပဲဒီဘလက်ဝရဲ့မြေပုံရဲ့နောက်မင်းပြောင်းအဲ့ဒီမျိုးနဲ့သုံးခုထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ
်။ January ရခိုင်လက်နက်ကိုင်တပ်ဖွဲ့ပြောခွင့်ရပြောသွားတာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာပဲနေသားဆောက်ရတပ်ဖွဲ့ဝင်၄ဦးမနေ့ကတိုက်ခိုက်ခံရပြီးတော့2ဦးကအခုချိန်ထိပျောက်ဆုံးနေတဲ့အခြေအနေဖြစ်ပါတယ်။နောက်ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလမ်းမကြီးမှာတော့ဒီကနေ့ရင်းမတော်ဆတိုက်မှုဖြစ်ပြီးတော့အဲ့ဒီတိုက်မိတဲ့ကားနှစ်ဘော်ကအနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုချိန်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသွားတဲ့အီရန်ထုတပ်ဖွဲ့ကြီးခဲ့ရအမေရိကန်တပ်ဖွဲ့ဝင်ထောင်နဲ့ချီသေဆုံးတံရရောက်စီစဉ်ခဲ့သူတို့ဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။နောက်ထပ်လည်းတိုက်ခိုက်ဖို့စီစဉ်နေတဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။သမ္မတထရန့်ရဲ့ညွှန်ကြားချက်အရလေကြောင်းကတိုက်ခိုက်ခဲ့ရမှာကုအီရန်ထုတပ်ဖွဲ့ခေါင်းဆောင်ကာဆင်ဆူလီမနီတည်ဆုံးသွားတဲ့အကြောင်းအမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်တည်ပြုခဲ့ပြီးနောက်မှာပဲသမ္မတကဒီကနေ့မှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။ပြည်ပရောက်အမေရိကန်နိုင်ငံသားတွေကိုကာဝယ်ဖို့ပြတ်သားတဲ့ကာဝေးဆိုင်ရာလုပ်ရဖြစ်တဲ့အကြောင်းလည်းပင်လယ်ကုန်းစစ်ဌာနချုပ်ရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။ယူရိုနိုင်ငံပါဝင်ဒေသတွေမှာအမေရိကန်တန်တမာအနေနဲ့စစ်ဖက်ဆိုင်ရာဝန်ထမ်းတွေကိုတိုက်ခတ်ဖို့စီစဉ်ရမှာထဲထဲဝဝင်ပါဝင်နေသူတယောက်ဖြစ်တယ်လည်းပြောဆိုခဲ့ပါတယ်။ယူရိုနိုင်ငံကနောက်ထပ်တိုက်ခိုက်မဲ့အစီအစဉ်တွေကိုဟန်တားဖို့အခုလိုတိုက်ခိုက်ခဲ့တာဖြစ်သလိုကမ္ဘာတဝန်းကအမေရိကန်နိုင်ငံသားတွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့လိုအပ်သမျှဆက်လက်ဆောင်ရွက်မှာဖြစ်တဲ့ကြောင်းလည်းပင်ကုန်စစ်ဌာနချုပ်ရဲ့ကြေညာချက်မှာတတိပေးထားပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကအချင်းယုံဖော်ပြခဲ့ပြီးအီရန်ဆိုရတာဝန်ရှိသူတွေကတော့ဗက်ဂရန်မြို့တော်အပြည်ပြည်ဆိုင်ရာလေဆိပ်အနီးမော်တော်ကားတစ်ခုကိုမနေ့နောက်ပိုင်းကရော့ကက်တုံးထိမှန်ခဲ့တာဖြစ်တဲ့ကြောင်းလည်းပြောဆိုထားတာပါ။တိုက်ခိုက်မှုတွင်အီရန်နိုင်ငံကအားပေးကူညီနေတဲ့အီရန်ပြည်သူ့စစ်ဖွဲ့ Popular Mobilization Force ရဲ့ဒုတိယတပ်မှုဖြစ်သူအဗ်တုမကာဒီအယ်မူဟာဒီတေဆုံကြောင်းလည်းအီရန်တာဝန်ရှိသူတွေအတည်ပြုခဲ့ကြပြီးတခြားအဆင့်မြင့်ရာရှိတွေလည်းတေဆုံကောင်းတေဆုံနိုင်တယ်လို့ခန့်မှန်းထားကြပါတယ်
အီရန်ထိပ်တန်းတပ်မှုကြီးကာဆင်ဆူလမန်နီကိုအမေရိကန်တို့တုံ့တင်ခဲ့တဲ့ပေါ်ကမ္ဘာခေါင်းဆောင်တွေတတိနဲ့တုံ့ပြန်နေကြပါတယ်။အီရန်မှာတော့ဝန်ကြီးချင်းထိပ်မတ်3ရက်သတ်မှတ်တယ်လို့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမီနီက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သူမရှိတော့ပေမဲ့သူခင်းတဲ့လမ်းကရပ်သွားမှာမဟုတ်ကြောင်းနဲ့သူ့ကိုတပ်ဖြတ်ခဲ့သူတွေပေါ်ပြင်းပြင်းထန်ထန်လက်တုပ်ပြန်သွားမယ်လို့လည်းဆိုပါတယ်။အမေရိကန်တိုက်ခိုက်မှုအတွင်းအီရန်တပ်မှုကြီးတယောက်လည်းတေဆုံးသွားတဲ့အတွက်ဒါဟာအီရန်နိုင်ငံအပေါ်ရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့အီရတ်ဝန်ကြီးချုပ်အဗ်ဒယ်အဗ်ဒယ်မာကတီကအကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်ပါတယ်။အီရတ်မျိုးပေါ်မှာအမေရိကန်တပ်တွေကိုတပ်ဆွဲခွင့်ပြုထားတဲ့အပေါ်စော်ကားတဲ့လှုပ်ရက်ဖြစ်တယ်လို့လည်းအီရတ်ဝန်ကြီးချုပ်ရဲ့အကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်မှာတော့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံနေတဲ့ Republican အမတ်တွေကတုံ့တင်တပ်ဖြတ်မှုကိုအားပေးထောက်ခံကြောင်းပြောနေကြပါတယ်။အမေရိကန်သမ္မတကအမေရိကန်ပြည်ထောင်စုအမေရိကန်တန်တမန်တွေစစ်မှုထမ်းတွေနဲ့ပြည်သူတွေကိုကာကွယ်ဖို့ပြက်ပြက်သားသားလုပ်ခဲ့တာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ထိတ်တန့် Republican အမတ်မိုက်ကယ်မက်ကောကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့သမ္မတရဲ့လှုပ်ရက်ကြောင့်အရှိလေပိုင်းဒေသမှာကြီးကျယ်တဲ့ပြည်ပခန့်ကြီးဖြစ်လာနိုင်တယ်လို့သတိပေးပါတယ်။နောက်ပြန်လှည့်လို့မရတဲ့တင်းမာမှုမျိုးကိုအမေရိကန်ပြည်ထောင်စုရောကမ္ဘာကြီးပါမလို့ခြင်းဘူးလို့အောက်လွှတ်တော်အမတ်ပလိုစီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်ထိပ်တန်းတပ်မှုကြီးကိုတပ်ဖြတ်လိုက်တဲ့အတွက်ပိုပြီးအန္တရာယ်များတဲ့ကမ္ဘာကြီးဖြစ်လာတယ်လို့ EU ဥရောပသမ္မတဆိုင်ရာပြင်သစ်ဝန်ကြီးအမေလီဒူမိုရှာလန်ကပြင်သစ်ရေဒီယိုကိုပြောကြားပါရတယ်။ သမရအမလျော်မခရော့အနေနဲ့ဒေတာရဲ့အဓိကကျသူတွေနဲ့ဆွေးနွေးသွားမယ်လို့ပြောကြားခဲ့ပါတယ်။အီရန်ပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားကာကွယ်နေတဲ့တမ်မူကြီးဆိုလီမန်နီတည်ဆုံသွားတဲ့အပေါ်စိတ်မကောင်းကြောင်းရုရှားနိုင်ငံကြီးဝန်ကြီးဌာနကပြောကြားပြီးတော့ဒေတာရဲ့တင်းမာမှုတွေပိုဖြစ်လာမယ်လို့တုံ့ပြန်ကြောင်းရုရှားအစိုးရသတင်းတွေမှာဖော်ပြကြပါတယ်။တရုတ်နိုင်ငံကတော့တင်းမာမှုတွေနောက်ထပ်မဖြစ်အောင်တက်ဆိုင်သူအလုံးကိုတိုက်တွန်းခဲ့ပါတယ်။နိုင်ငံကဆက်ဆံရေးမှအင်အားသုံးတဲ့အပေါ်တရုတ်ကအမြဲကန့်ကွက်ကြောင်းနဲ့အီရတ်ရဲ့အချုပ်အခြာအာဏာကိုလေးစားလိုက်နာဖို့လိုကြောင်းတရုတ်ပြောခွင့်ရသူကန်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ယူရိုနိုင်ငံမှာရှိနေကြတဲ့အမေရိကန်နိုင်ငံသားတွေအလုံးအမြန်ဆုံးထွက်ခွာချဖို့ဘက်ကမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ UN ထူးတက်ဖွဲ့ခေါင်းဆောင်ကာဆင်ဆူလီမန်နီနဲ့အီရတ်ပြည်သူ့စစ်ထိပ်တန်းခေါင်းဆောင်တို့အမေရိကန်ရဲ့လေကြောင်းတက်ခတ်မှုတွင်သေဆုံးသွားပြီးနိုင်ပိုင်းအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါ။ယူရိုနိုင်ငံနဲ့ဒေသတွင်းမှာတင်းမာမှုတွေကြီးထွားလာနေတဲ့အတွက်ယူရိုနိုင်ငံအမေရိကန်နိုင်ငံသားတွေယူရိုနိုင်ငံကနေချက်ချင်းထွက်ခွာကြဖို့နဲ့ဖြစ်နိုင်မယ်ဆိုရင်လေကြောင်းကနေအမြန်ဆုံးထွက်ခွာကြဖို့အခက်အခဲရှိတယ်ဆိုရင်တော့ကုန်းလန်းကနေတခြားနိုင်ငံတွေကိုအမြန်ဆုံးထွက်ခွာကြဖို့လည်းတန်ယုံကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။အမေရိကန်ရဲ့တက်ခတ်မှုနောက်ပိုင်းရိုက်ခတ်လာနိုင်မယ့်အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့တူကမ္ဘာ့ရေနံစည်းကလည်းဒီကနေ့မြင့်တက်သွားပါတယ်။လန်ဒန်ဈေးကွက်မှာရေနံစိမ့်ဈေးက4.1ဒေါ်လာကျပ်မြင့်တက်သွားခဲ့ပြီးတစ်ပေပါဟု2.80ဒေါ်လာမြင့်တက်ပြီး68ဒေါ်လာနဲ့95 စင့်ထိဈေးတက်ခဲ့တာပါဒီမတန်ငင်တုန်းကအမေရိကန်နဲ့တင်းမာမှုတွေကြီးထွားခဲ့ချိန်မှာလဲပါရှန်ပင်လယ်ခွေ့ကိုဖျက်ဆီးနေတဲ့ရေနံတင်ပို့မှုတွေကိုပိတ်ပင်မဲ့အကြောင်းအီရန်နိုင်ငံကချိန်ချောက်ခဲ့ဦးပါတယ်ကမ္ဘာရေနံတင်ပို့မှုတွေရဲ့20%လောက်အသုံးပြုနေတဲ့ Hormuz ရေလက်ကျမ်းမှာရေနံတင်တမို့တွေတက်ခတ်ခံရတဲ့ဖြစ်နေလဲကြုံရတာပါဒီအချိန်မှာအီရန်နိုင်ငံဘက်ကတုံ့ပြန်မှုတွေဟာဟော်မုစ်ရေလက်ချတဲ့ကျော်လွန်နိုင်တယ်လို့လဲစီဝါရေးကက်ကတ်တွေနဲ့ယင်းနှမြုံနယ်သူတွေကစိုးရိမ်နေကြပါတယ်
။ဗင်နီဇွဲလားနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအကြီးအကျယ်ကျူးလွန်ခဲ့တဲ့ဆိုတဲ့ကျူဘာစစ်တပ်အကြီးအကဲကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မဒူရိုအပေါ်ဆန့်ကျင်သူတွေကိုရရက်ဆက်ဆက်လူသားမဆန်စွာလုပ်တဲ့လုပ်ရအတွေအပါအဝင်မဒူရိုအစိုးရရဲ့ဆောင်ရွက်မှုတွေကိုကူညီခဲ့မှုနဲ့ကျူဘာကာကွယ်ရေးဝန်ကြီးလီယိုပိုလ်ဒိုစင်ထရာဖရီယက်ကိုအမေရိကန်နိုင်ငံသားရေးဌာနကအရေးယူတန်းခတ်လိုက်တာဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေထိတ်လန့်ကြောက်ရွံ့အောင်လုပ်ပြီးဒီမိုကရေစီစနစ်ပြပြအောင်ကျူဘာအစိုးရကကူညီနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အမေရိကန်ရဲ့အရေးယူမှုအရကာကွယ်ရေးဝန်ကြီးဖရီယက်နဲ့သူ့ရဲ့မိသားစုဝင်တွေအနေနဲ့အမေရိကန်ပြည်ဝင်ခွင့်ပိတ်ပင်ခံရပါတယ်။မဒူရိုအစိုးရကိုကျူဘာကကူညီတဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံမှာကျူဘာတပ်တွေကိုဆေးလွတ်ထားတယ်လို့လည်းအမေရိကန်အစိုးရကပြောပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့တရားဝင်သမ္မတအဖြစ်အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်တိုကိုအမေရိကန်ကအသိပြုအမှတ်ပြုထားတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြလိုင်းဒိုမီတာ25 kHz 11.83 မြလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံမှာအာမခံပေးထရာကထွက်ပြေးသွားတဲ့ Nissan ကားကုမ္ပဏီဥက္ကဋ္ဌဟောင်း Carlos Ghosn ကိုဖမ်းဆီးဖို့အပြည်ပြည်ဆိုင်ရဲတပ်ဖွဲ့ Interpol ကလေဗနွန်အာဏာပိုင်နေထံဝန်ရမ်းတက်ဆောင်ပေးပို့လိုက်ပါတယ်။ချင်းနဲ့မှာပဲဂျပန်နိုင်ငံကတရားလူရှင်းနေတဲ့ဘက်ကလည်းစုံစမ်းစစ်ဆေးမှုတွေကိုအချိန်မြင့်ဆောင်နေတာပါ။ဘန်နိုင်းဆိုင်ရာအလွဲသုံးစားမှုတွေနဲ့ဂျပန်နိုင်ငံမှာအမှုရင်ဆိုင်နေရချိန်မှာပဲအာမခံနဲ့ပြန်လွတ်ပေးထားတဲ့ Nissan ကားကုမ္ပဏီအကြီးအကဲဟောင်းလေဗနွန်နိုင်ငံကိုတင်ဆောင်သွားတာဖြစ်ပါတယ်။ဂျပန်သတင်းမီဒီယာတွေမှာတော့တိုကျိုမြို့တော်မှာရှိတဲ့သူ့အိမ်ကိုစုံစမ်းစစ်ဆေးသူတွေတွေ့ရောက်တဲ့ပုံတွေကိုလည်းမနေ့ကပဲပေါ်ပြကြကြတာပါ။လေဗနွန်အာဏာပိုင်တွေကတော့နိုင်ငံတွင်းကိုပြင်သစ်နိုင်ငံကူးလက်မှတ်နဲ့တရားဝင်ဝင်ရောက်လာခဲ့တာဖြစ်တဲ့အကြောင်းနဲ့ဒီစုံတရားရေးယူဖို့အကြောင်းမရှိတဲ့အကြောင်းလဲတုံ့ပြန်ထားပါတယ်။သူရဲ့ကျူဆောင်ရှင်တွေကတော့တင်းချောင်သွားတာကိုမသိခဲ့တဲ့အကြောင်းနဲ့နိုင်ငံကူးလက်မှတ်တွေအလုံးကိုသိမ်းဆည်းထားတဲ့အကြောင်းအစောပိုင်းမှာပြောဆိုထားပါ။ Nissan ကားကုမ္ပဏီဥက္ကဋ္ဌဟောင်းဟာလေဗနွန်ပြင်သစ်နဲ့ဘရာဇီးသုံးနိုင်ငံသားခံယူထားသူလည်းဖြစ်ပါတယ်။ဂျပန်ဆိုရှင်တွေကတော့ကုမ္ပဏီရဲ့Nissan ကုမ္ပဏီရဲ့ငွေကြေးတွေကိုအလွဲသုံးစားလုပ်မှုယုံကြည်မှုဖောက်ပြမှုတွေနဲ့သူ့အပေါ်တရားစွဲဆိုထားတာပါ။ဂွန်ကတော့သူ့အနေနဲ့အမှားယွင်းလုပ်တာမရှိဘူးဆိုပြီးငြင်းဆန်ထားတာဖြစ်ပါတယ်
။ Australia နိုင်ငံမှာ Tommy and Jerry ကြောင့်ဖိလက်ကန်ဆက်တွေနားမှာသွားပြီးခိုလုံနေကြရသူရာနဲ့ချီကိုရေတပ်သမားတွေနဲ့ကယ်ဆယ်ပေးနေရပါတယ်။ Victoria ပြည်နယ်ကမလာကူတာကန်ယိုရန်မြို့ကဒေသခံတွေနဲ့ခရီးသွားဧည့်သည်တွေကိုမိကြောင်ဒီကန်ဆက်တဲတောင်တွေပေါ်မှာခိုလုံနေကြရတာပါ။သူတို့ကိုရေတပ်သင်္ဘောတွေနဲ့တွားရောက်ကယ်ဆယ်ပေးနေတာဖြစ်ပါတယ်။ New South Wales နဲ့ Victoria ပြည်နယ်တွေက တော်မီတွေထိမနိုင်အောင်လောင်းနေတဲ့နေရာတွေမှာမိုးလေဝသအခြေအနေပိုဆိုးမလာခင်လူတွေကိုဘေးလွတ်အောင်ကယ်ဆယ်နိုင်ဖို့အင်မတန်အရေးကြီးတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားခဲ့ပါတယ်။လာမယ့်48နာရီအတွင်းမှာအပူချိန်ဟာ40ဒီဂရီဆယ်လ်ဆီယပ်ကျော်မြင့်တက်ပြီးတော့လေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။လာမယ့်ရက်တွေမှာမီးပေးအခြေအနေပိုဆိုးမလာခင်မှာနယူးဆောက်သွေးပြည်နယ်တောင်ဘက်ကန်ယိုရန်ဒေသနဲ့ဗီတိုရီယာပြည်နယ်တွေကအစ်ကစ်စလန်ဒေသတွေမှာရှိနေသူတွေကိုစစ်သည်မော်တွေနဲ့ကယ်ဆယ်ရေးကိုအားဆိုင်လုပ်သွားမယ်လို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါရယ်။ဒေါ်မီပေါင်း200ကျော်လောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံတမိုင်းမှာအကြီးအကျယ်ဆုံးကယ်ဆယ်ရေးတွေကိုလုပ်နေတာဖြစ်ပါရယ်။စက်တင်ဘာလတည်းကဒေါ်မီလောင်ကျွမ်းမှုကြောင့်18ယောက်ထက်မနည်းသေဆုံးပြီးတော့မြေအေးက12တန်းခွဲတဲ့မနည်းမီးလောင်ကျွမ်းခဲ့ပါရယ်
။ဂျမ်နီနိုင်ငံမှာနှစ်သိကူညာကလွတ်တင်ခဲ့တဲ့စက်ကူမီးပေါင်းတွေကြောင့်ဒရိဆန်ရုံတစ်ခုအကြီးကျယ်မီးလောင်ခဲ့ပြီးဒရိဆန်30ကျော်သေဆုံးရတဲ့ဖြစ်ရပ်တွေအမျိုးသမီး3ယောက်ကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်မိခင်နဲ့သမီး2ယောက်တို့ကိုမီးလောင်မှုဖြစ်ခဲ့တဲ့ပေါ်ဆောင်မှုတွေမတင်ငါတဲ့အတွက်စစ်ဆေးနေတာဖြစ်တဲ့အကြောင်းအစိုးရရှင်းတွေကပြောဆိုခဲ့ကြတာပါစစ်ဆေးခံရတဲ့အမျိုးသမီးတွေကတော့အာဏာပိုင်တွေတရင်စာရှင်းလင်းပွဲချင်းပခဲ့ပြီးနောက်မှာပဲနိုင်ငံနောက်ပိုင်းခရီးဖဲမြို့မှာရှိတဲ့ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ကြတာဖြစ်ပါရယ်မီးလောင်မှုဖြစ်ရတဲ့အကြောင်းရင်းကလက်တလုံးမှာမီးပုံးတွေကြောင့်ဖြစ်နိုင်တယ်လို့ယူဆထားပေမဲ့တခြားအကြောင်းရင်းတွေဖြစ်နိုင်မဖြစ်နိုင်ဆိုတာကိုစုံစမ်းနေတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာ6နှစ်အတွင်းအဆိုးဆုံးရေကြီးမှုကြောင့်လူ40ထဲမှနေသိမ်းဆုံးခဲ့ပါတယ်။အင်ကာနဲ့ဗုဒ္ဓဟူးနေ့တွေကအဆက်မပြတ်မိုးရွာသွန်းမှုကြောင့်အင်ဒိုနီးရှားနိုင်ငံထဲမှာရေကြီးမှု280နီးပါးဖြစ်ခဲ့ပြီး160လောက်ကဂျကာတာမှာဖြစ်တာပါ။အင်ကာနေတုန်းကမိုးရေချိန်ဟာ389မီလီမီတာရောက်ခဲ့ပြီးတော့2009ခုနှစ်ထဲကဆိုရင်မိုးရေချိန်အများဆုံးစံချိန်တင်ခဲ့တယ်လို့ဂျကာတာပို့သတင်းဝက်ဘ်ဆိုက်ကပြောပါရယ်။မိုးရေကြောင့်မြေပြိုကျမှုတွေဖြစ်ပြီးတချို့မြေပြိသေဆုံးခဲ့ပါရယ်။မြေပြိုတဲ့အနေအကြောင်းလူပေါင်း2000လောက်ဘေးလွတ်ရာကိုပြေးခဲ့ပါရယ်။အိုးမဲ့အိမ်မဲ့ဖြစ်နေသူလည်း3000ကျော်ရှိနေပါရယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းတွေတဲ့စည်ရေးပရိပခါရဲ့အကြောင်းအရင်ဦးဆုံးတင်ပြချင်ပါတယ်။တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်အဖွဲ့သုံးဘွဲ့ကတစ်ဖက်သက်အပြည့်ရက်ကြီးညာခဲ့တဲ့2020ခုနှစ်နှစ်စန်းတရနေ့ကနေစလို့ဒီအဖွဲ့တွေနဲ့တက်မတော်ကြမှာရခိုင်ပြည်နယ်ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေအတွင်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်။ညီနောင်မဟာမိတ်သုံးဘွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြန်မာဆွေရတို့ကြားအပြည့်ရက်ရင်းနဲ့ငြိမ်းချမ်းအတွက်ဒီလာကုံမှာဆွေးနွေးဖို့စီစဉ်နေစင်ပါပဲအခုလိုမျိုးတိုက်ပွဲတွေဖြစ်ပွားနေတာပါအခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါတဖက်သက်ပြည်ရကြီးညာထားတဲ့နှစ်စန်းတရက်နေ့မှာရခိုင်ပြည်နယ်နဲ့ပလောဝမြို့နယ်ထဲတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နောက်ရက်တွေဖြစ်တဲ့ဇန်နဝါရီလ2ရက်နေ့မှာတော့မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့မြို့နယ်3မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
2020 January 2ရက်ပေါ့နော်မနေ့ကလည်းပဲဒီဘလက်ဝရဲ့မြေပုံရဲ့နောက်မင်းပြောင်းအဲ့ဒီမျိုးနေ3ခုထဲမှာတိုက်ပွဲတွေဆက်ဖြစ်နေတာရှိတယ်။ January လ2ရက်နေ့မှာဒီမနေ့8:20ကစပြီးတော့မှဒီကျွန်တော်တို့အရင် January 1ရက်နေ့တုန်းကတိုက်ပွဲဖြစ်ခဲ့တယ် 0.94 တောင်ကုန်းပေါ့နော်ဒီဘလက်ဝမျိုးနေထဲမှာတောင်ကုန်းကိုရန်သူကတင်ပြီးတော့လက်နက်ကြီးတွေနဲ့ဟိုပစ်ပြီးတော့မှဒါထိုးစစ်ဆင်လာတာရှိတယ်။နေ့လေ2:23မိနစ်လောက်မှာတော့ရန်သူဘက်ကနေပြီးတော့ဂျက်တိုက်လေရင်နဲ့15မိနစ်3ချိန်ပေါ့နော်အဲ့လိုရောက်ပြီးတော့ပြစ်ခတ်တာရှိတယ်เนาะအဲ့ဒီမှာအထိခဲအကြဆုံးကလည်းရှိတယ်ဗျရန်သူဘက်ကလည်းဒီမြေပုံမျိုးနေသေးမှာတော့ဒီစငင်းရွာရဲ့အရှိဖက်ပေါ့เนาะဒီ1ကီလိုမီတာခွဲလောက်အကွာမှာရှိတယ် 0.259 တောင်ကုန်းပေါ့အဲ့ဒီကုန်းကိုရန်သူဘက်ကနေပြီးတော့သူတို့ဒီမနေ့9နာရီကစပြီးတော့မှလက်နေကြီးလက်နေငယ်တွေပြစ်ပြီးတော့သူတို့ထိုးစစ်ဆင်လာတာပေါ့နော်နေ့လေ2နာရီ18မိနစ်မှာရဟယင်နစီးနဲ့နေပြီးတော့မှမနေ့20လောက်လာပြီးတော့ပြစ်ခတ်ခဲ့တာရှိတယ်ဒီကတိတ်လေးရင်နဲ့နေပြီးတော့မှ15မိနစ်လာပြီးတော့ပြစ်တာရှိတယ်ဟိုနောက်ပြီးလို့ရှိရင်ဒီမင်းပြားမျိုးနေထင်းမှာတော့ဒီဖားပြိုရွာရဲ့အရှိဖက်ကျွန်တော်တို့ရခိုင်တပ်တို့တပ်တွေရှိတဲ့နေရာကိုရန်သူဘက်ကနေပြီးတော့မှဝင်ရောက်လာတဲ့တပ်ကြောင့်မို့လို့ဟိုနေ့လေ2နာရီခွေးမှာဒါတိုက်ပွဲဖြစ်တာပေါ့နော်အဲ့ဒီမှာရန်သူဘက်ကတော့ဒီမြင်းမြင်ကတော့3ဦးကြာဆုံးတာရှိတယ
်မနေ့ကချင်းမြင်းနဲ့ပလက်ဝမြို့နဲ့နုံမူကျေးရွာဘက်နဲ့ရခိုင်ပြည်နယ်အမ်းမြို့နဲ့ကစူးကန်းရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းတမတော်သတင်းမှန်ပြန်ကြားရေးတွေးမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့ဒီကနုံမူစခန်းရဲ့တောင်ဘက်မှာအေးရင်150လောက်ကကျွန်တော်အကြောင်းကိုပြစ်ခတ်ခဲ့တာရှိတယ်အဲဒါတော့ထိခိုက်တာတော့မတော်မရှိပါဘူးမနေ့က7နာရီလောက်ကနေအဲ့မှာစဖြစ်တာတော့ကျွန်တော်တို့နေခင်ပိုင်းတော့ပြန်နေတော့ချင်းကြားတယ်အမေကစူးပိုင်းဘက်မှာလည်းစိတ်ကင်းမှုတွေဖြစ်ပွားတာရှိတယ
်ဒါပြင်မြေပုံမြို့နယ်နဲ့မင်းပြားမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားတာမကြသေးဘူးလို့လည်းပြောပါတယ်မနေ့ကဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေဘက်ကနေပြောပေမဲ့တပ်မတော်ဘက်ကတော့အသိမပြုပါဘူး လာရူမနီကရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့တမ်းပလောင် TNL တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးတာဝန်ခံပူမှုတိုက်ကျော်ကပြောပါတယ်
။ရှမ်းဘက်မှာတော့ဒီမနီကရီနန်ခမ်းမြို့နယ်မောင်ဝင်းရွာနားမှာပြည်ထောင်စုကနေဖြစ်တဲ့ဒီမောင်ဝင်းရွာထဏာကျွန်တော်ရရှိနေတာတပ်ပကလည်းတခါတော့ဒီတပ်ဖွဲ့ကြီးကနေဖြစ်တာဖြစ်တယ
်။တမရော်ဒရင်မှန်ပြန်ကြားရေးတွင်းမှုပူမှုရုပ်စော်မင်းထွန်းကလည်းနန်ခမ်းမြို့နယ်ဘက်မှာတမ်းပလောင် TNL တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတယ်လို့အတည်ပြုပြောပါတယ်
။ဟိုဘက်ရှမ်းပြည်ဘက်ကတော့ကျွန်တော်တို့မုံဝီစခန်းရဲ့တောင်ဘက်လောက်မှာကျွန်တော်တို့ TNL အယောက်30လောက်နဲ့စစ်ကြေးတာဖြစ်ပါတယ်။
လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တဲ့ညီနောင်မာမိတ်တုံးဖွဲ့ဖြစ်တဲ့ကိုကတပ်ဖွဲ့ MNDAA ရခိုင်လက်နက်ကန်ဖွဲ့ AA တမ်းပလောင်တပ်ဖွဲ့ TNL တို့ကနလသာတဖက်တပ်ပြည့်ရစဲမယ်လို့ဇန်နဝါရီလတရနေ့မှာကြေညာချက်ထုတ်ပြန်ထားတယ်လို့ဒီသုံးဖွဲ့ပါဝင် NCA လက်မှတ်မရေးသေးရသေးတဲ့မြောက်ပိုင်းမာမိတ်အဖွဲ့နဲ့မြန်မာစိုးရသူရရင်ဆိုင်နေရတဲ့တရားဝင်ငင်းချမ်းရေးဆွေးနွေးပွဲတွေကိုဒီလကုံမှာပြန်လည်ကျင်းပနိုင်ဖို့အစီအစဉ်နေတာပါအပြစ်ခံရစေရနဲ့ငင်းချမ်းရေးအတွက်တိုက်ဆုံဆွေးနွေးဖို့အစီအစဉ်ရှိပေမဲ့တမတော်ရဲ့တဘောရကြောင့်ပြည်လည်ဖို့ခက်နေအောင်မယ်လို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်ဒီအရင်တော့ကမြန်မာစစ်တပ်ဘက်ကနေပြီးတော့သူတို့ဒီအတော်လေးတင်းမာတဲ့သဘောထားတွေရှိတယ်အဲ့ဒီတင်းမာတဲ့သူတို့သဘောထားတွေကိုသူတို့ဘက်ကဒါဖြေရှို့ပေးပြီးတော့မှဟိုနှုတ်နှစ်ဖက်ပြေလေအောင်နှိမ့်နိုင်နိုင်မယ်ဆိုလို့ရှိရင်ပြေလည်မှုတော့ရနိုင်တာပေါ့နော်ဒါပေမဲ့အခုချိန်ထိတော့အဲ့လိုမျိုးအရေးရောင်တော့ဟိုမတွေ့ရသေးဘူးက
သမတော်တရင်မှန်ပြန်ကြရေးတွင်းမှုဘုံမှုရုပ်စော်မင်းထွန်းကတော့
လောကကြီးကပြောကျွန်တော်ကတော့မဆွေးခဲ့တဲ့ဆိုင်တော့ဆွေးနေနေတာတော့ပုံပြောကြသိုးတက်မှုရှိတာပေါ့အရေးတစ်ခုတော့ဖြစ်လာမှာပေါ့ဒါကတော့ဟိုစောစီးပြီးတော့ကျွန်တော်လက်မွေးပါနိုင်ပါဘူးသူဆွေးနေတဲ့ဆွေးနေချက်တွေပေါ့မှာမလုပ်ကြည့်ပါလိမ့
်အစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမာမိတ်ဖွဲ့တို့ရဲ့လာမယ့်ဆွေးနေပွဲတွေအတွက်ဘိုင်လက်ထရယ်နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးနိုင်ဖို့တချို့ဖွဲ့တွေကမျှော်လင့်ထားတယ်လို့ရခိုင်ပြည်နယ်တွင်းမှာခြေချလိုတဲ့ AA ဖွဲ့ရင်မှန်းချက်နဲ့ AA တည်ရှိမှုကိုလက်မခံတဲ့တမတော်တို့ကြားသဘောထားကွဲလွဲမှုတွေကြောင့်ငင်းချမ်းရေးကြံ့ကြံ့နေမဲ့အခြေအနေရှိအောင်မယ်လို့နိုင်ငံရေးအကဲခတ်တူတွေကသုံးသပ်ထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ရေသေတောင်မှာလစာသွားထုတ်တဲ့နေ जा ဆောင်တက်ဖွဲ့ဝင်တချို့ပျောက်ဆုံးနေတဲ့အကြောင်းတဆက်သေးတင်ပြခြင်းပါတယ်ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကနေ जा ဆောင်ရဲတပ်ဖွဲ့ဝင်၄ဦးမနေ့တုန်းကတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီထဲမှာမှ2ဦးကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်တပ်မတော်ဘက်ကတော့ဒါဟာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့ရဲ့တိုက်ခိုက်မှုလို့ပြောပေမဲ့အေးလက်နကင်တက်ဖက်ကတော့ဒါကိုညင်းဆိုထားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်သတင်းပေးပို့ထားပါတယ
်ဇန်နဝါရီ2ရက်ကရသိတောင်မြို့နယ်သစင်းမြိုင်ကျေးရွာနေသားဆောင်ရဲကင်းစခန်းကတပ်သား4ယောက်ဟာခုနှစ်မိုင်ဝေးတဲ့ဇီရီပြင်းနေသားဆောင်ရဲစခန်းမှာလာစာသွားထုတ်ပြီးအပြန်တိုက်ခိုက်ခံရတာလို့ဆိုပါတယ်နှစ်ဦးကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပြီးရခိုင်လက်နကင် AA အဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်
မနေ့ကတော့ကျွန်တော်တို့တစင်ကရဲစခန်းဒီပေါ်ကြလာစွာသွားထုတ်တယ်ရဲဝင်ကန်၄ယောက်ပေါ့အဲဒီဒီဒီမှာလာစွာသွားထုတ်ပါစီဒီကနောက်မြောက်ဖက်မိသားဆောင်းတောင်လောက်မှာတော့အေးဖက်ကနေပြစ်ခတ်ခဲ့တာရှိတယ်အဲဒီကနေလူစုပွဲပြီး၂ယောက်ကတော့တစင်နိုင်ကိုပြန်ရောက်တယ်၂ယောက်ကတော့ခုချိန်ကြီးပျောက်ဆုံးနေတော့မှာနိုင်ငံရဲတပ်ဖက်တပ်ကတော့လိုက်လံရှာဖွေနေသေးပဲရှိတယ်
ရခိုင်လက်နက်ကိုင် AA ရဲ့ပြောခွင့်ရခိုင်ဒုခကတော့ဒီအကြောင်းနဲ့ပတ်သက်ပြီးသူတို့မသိရှိရသေးကြောင်း VOA ကိုပြောပါတယ်
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှမသိသေးဘူးဒါပေမဲ့ဟိုဖြစ်နိုင်တာကတော့ဟိုလက်စာသွားထုတ်တဲ့သူဆိုလို့ရှိရင်တော့သူပိုက်ဆံယူပြီးတော့ပြေးသွားတာလေဟိုဖြစ်ကောင်းဖြစ်နိုင်တာပေါ့နော်ဟိုသူတို့မှတခြားအကြောင်းရှိနိုင်တာပေါ့
မြောက်ပိုင်းညီနောင်မဟာမိတ်တုံးပွဲဖြစ်တဲ့ရခိုင်လက်နက်ကိုင် AA တအောင်လက်နက်ကိုင် TNL နဲ့ကိုကန့်အဖွဲ့ MNDAA တို့ဟာအပြစ်ခတ်ရစဲစာချုပ်အကောင့်ထဲပေါ်နိုင်ဖို့ဇန်နဝါရီ1ရက်ကစပြီးနှစ်လတာအပြစ်ခတ်ရစဲကြောင်းကြေညာထားပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမြို့နယ်တချို့မှာဒီရပိုင်းတိုက်ပွဲတွေနေတိုင်းရှိနေရလို့ရခိုင်လက်နက်ကိုင်ပြောခွင့်ရခိုင်ဒုခကပြောပါတယ်တပ်မတော်နဲ့ရခိုင်လက်နက်ကိုင် AA နှစ်ဖက်စလုံးဟာသူတို့လုံခြုံရေးအခြေအနေအရလူတချို့ကိုဖမ်းဆီးစစ်ဆေးရမျိုးကြီးရှိပါတယ်တချို့ကိုပြန်လွှတ်ပေးခဲ့တယ်လို့တချို့ကတော့စစ်ဆေးနေစဲမှာပဲတိတ်ဆုံးခဲ့ရမျိုးကြီးလည်းရှိပါတယ်ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအကြမ်းမြင့်ကောက်ယူထားတဲ့စည်ရင်အရာဆိုရင်တမတော်ဘက်ကဖမ်းဆီးထားရဲ့အရေးအတွက်ဟာ290ကျော်ရှိပြီးရခိုင်လက်နက်ကိုင် AA ဘက်ကဖမ်းဆီးထားရဲ့သူကတော့90ဝန်းကျင်လောက်ရှိပါတယ်။တမတော်နဲ့ရခိုင်လက်နက်ကိုင် AA ကြားတိုက်ပွဲရေးကြောင်းအရသား90ကျော်သေဆုံးခဲ့ပြီး120ကျော်ဒဏ်ရာရခဲ့ပါတယ်။စစ်ဆောင်ဦးရေကလည်း3000ဝန်းကျင်လောက်ရှိလာနေပြီဖြစ်ပါတယ်။
ဒါကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာနေကြားဆောင်တဲ့ရဲတပ်ဖွဲ့ဝင်တချို့အထိမ့်သိမ်းခံထားရတဲ့အခြေအနေကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်မှာထိုင်းနိုင်ငံဘက်ကိုသွားမဲ့မြန်မာရွှေ့ပြောင်းအလုပ်သမားအနည်းဆုံးလူ18ဦးသေဆုံးခဲ့ရတဲ့ယင်တိုက်မှုအကြောင်းကိုတင်ပြပေးချင်ပါတယ်။ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းမကြီးမှာဒီကနေ့ဇန်နဝါရီလ3ရက်နေ့မတော်တဆယင်တိုက်မှုဖြစ်ခဲ့ပါတယ်တိုက်မိတဲ့ကားနှစ်စီးပေါ်မှာတော့ပါလာတဲ့ခရီးသည်ကစုစုပေါင်း18ဦးသေဆုံးခဲ့ရပါတယ်ရန်ကုန်ဘက်ကနေလာတဲ့ခရီးသည်တွေယင်မှာတော့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကစက်သားဆက်ယုံစီမှာအလုတ်သွားလုကြမဲ့မြန်မာရွှေ့ပြောင်းအလုတ်သမားတွေလိုက်ပါလာကြတာဖြစ်ပါတယ်အဲ့ဒီအလုတ်သမားတွေကအနည်းဆုံး18ဦးသေဆုံးခဲ့တာဖြစ်ပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်မြဝတီခရိုင်မြဝတီကော့ဂရိတ်အာရှလမ်းမကြီးမှာဇန်နဝါရီလ3ရက်နေ့ကရင်မတော်တဆတိုက်မှုဖြစ်ပွားခဲ့တာပါလူ50ဝန်းကျင်လောက်လိုက်ပါလာတဲ့ရန်ကုန်ဘကိုးမြဝတီပြေးဆွဲနေတဲ့ခီးသည်တင်းရင်ဟာမျက်နှာချင်းဆိုင်ကလာတဲ့လူ5ဦးပါတဲ့အင်စီကားတစ်စီးကိုတိုက်မိပြီးတဲ့နောက်ရောက်ထဲကိုတိမ်းမောက်သွားခဲ့တာပါဒီရင်တိုက်မှုကြောင့်လူပေါင်း18ဦးသေဆုံးခဲ့ရတယ်ဆိုပြီးမြဝတီမြို့ကမြန်မာအလုသမားရေးဆောင်ရွက်နေတဲ့ AAC အလုသမားကူညီအဖွဲ့ရဲ့တာဝန်ခံကိုရဲမင်းကပြောပါတယ်
မအားလုံးတည်ဆုံတဲ့လူကတော့ကြား၁၁ဦးမ9ဦးအားလုံးပေါင်း18ဦးပေါ့နော်မတည်ဆုံတာတော့ဟုတ်ကဲ့အဲတစည်းကတော့ကျွန်တော်တို့ဒီဟိုသူကတစည်းကပရိုပေါက်ကတော့ကျွန်တော်တို့ဒီမြောက်ဒီကနေပြီးတော့ဟိုကော့ဂရိတ်ဘက်ကိုသွားတာအဲကျွန်တော်တို့အကားကြီးကတော့အောက်ကနေပြီးတော့ရန်ကုန်ကနေပြီးတော့မြောက်ဒီကိုတက်လာတာအားလုံးဒဏ်ရာရတဲ့လူကအားလုံးမှာ34ဦးလို့ခုနောက်ဆုံးသိရတာပေါ့နော်ဒဏ်ရာရတဲ့လူဒဏ်ရာဟိုစိုးစိုးဝါးတွေလည်းပါတယ်ကျွန်တော်တို့ပြင်းထန်တဲ့လူတွေလည်းပါတယ်အထင်တင်ဒဏ်ရာရတဲ့လူတွေလည်းပါတယ်ဟုတ်ကဲ့မ
ကားအသေးပေါ်မှာလိုက်ပါလာသူတွေတဲ့ခါကလေးနှစ်ယောက်နဲ့လူကြီးလေးယောက်လည်းတေဆုံးခဲ့ရတယ်လို့ဆိုပါတယ်။ရောက်သေးကြတိမ်းမောက်သွားတဲ့ရန်ကုန်ဘကိုးမြဝတီပြေးဆွဲနေတဲ့ခရီးသည်တင်ရင်ထဲမှာလိုက်ပါလာသူအများစုဟာမြန်မာနိုင်ငံကအလုသမားပို့ဆောင်ရေးအေဂျင်စီတစ်ခုဖြစ်တဲ့ထက်မှန်ကုမ္ပဏီကနေထိုင်းနိုင်ငံမှာအလုလုပ်ဖို့ဆေလွတ်လိုက်တဲ့အလုသမားတွေဖြစ်ပါတယ်။သူတို့တွေဟာထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့တွားရောက်အလုလုပ်ကြံကြမဲ့အလုသမားတွေဖြစ်တယ်လို့လည်းကိုရဲမင်းကပြောပါတယ်
။အခုဒီကားကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းကနေပြီးတော့တက်လာတာပေါ့နော်ဒီအဲခီးစင်ကတော့ရန်ကုန်မြဝတီခီးစင်အဲဒီမြဝတီကားတိုင်းတစ်ခုကနေပြီးတော့လုံမားတွေသွားကြိုလာတာပေါ့မှာထိုင်းနိုင်ငံကိုတက်မဲ့ MOU လုံမားတွေမှာဟုတ်ကဲ့မြန်မာပြည်ကအေဂျင်စီတစ်ခုကနေပြီးတော့ပို့ဆောင်ပေးတာဒီထိုင်းနိုင်ငံကန်ချနာဘူတီမှာရှိတဲ့ကျွန်တော်ထိုင်းဘူးဆိုတဲ့ကြက်သားဆိုင်အောင်သွားလုံမဲ့လုံမားတွေမှာ
အခုရင်မတော်တဆဖြစ်ပွားခဲ့တဲ့နေရာဟာအာရှလမ်းမကြီးပေါ်ကကိုညံကုန်းခွေနေရာမှာဖြစ်ပြီးအရင်ကလည်းဒီနေရာမှာရင်မတော်တဆတိုက်မှုတွေဖြစ်ပွားခဲ့ပါတယ်။၆ထဲကြပြီးတိမ်းမောက်သွားခဲ့တဲ့ကားကတော့လင်းရောင်မိုးရင်လိုင်းကဖြစ်ပြီးရန်ကုန်ဘကိုးမြဝတီခီးစဉ်ပြေးဆွဲနေတာဖြစ်ပါတယ်ရှင
်။ဟောရရှင်များရှင်။2020နှစ်သစ်တဲမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွှတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါ။ဥပဒေပြုရေးမှာအခရာကျတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်တုံ့သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျှော်လင့်ချက်တွေစံနာတွေကိုဘလောက်အထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
မနေ့ပြန်စနေညဒရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။သောရရှင်များရှင်။လာမယ့်နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာတော့လက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုအတွက်ဒီမိုကရက်တစ်ပါတီတွင်မှသမ္မတလောင်းအတွက်မဲပေးကြမယ်။အိုင်အိုဝါကော့ကတ်စ်ကျင်းပဖို့ကတလားသာလူတော်တာနဲ့အမျှရှင်ပြိုင်မှုတွေကလည်းပို့ပြီးတော့မှပြင်းထန်လာနေပါတယ်။အထက်လွတ်တော်အမတ်ဘန်နီဆန်ဒါးစ်အပေါ်မှာထောက်ခံမှုတွေမျှော်လင့်တာထက်ပိုမိုခိုင်မာအားကောင်းလာနေတာကိုတော့သူ့ရဲ့မဲဆွယ်လှုပ်ရှားမှုရန်မုံငွေတွေတိုးလာတာကဖော်ပြနေပါတယ်။ပါတီတွင်းမှာသမ္မတလောင်းနေရာရှင်ပြိုင်နေကြသူတွေဒဲတကတဦးတီးသောလက်တင်နယ်ဘွားဖြစ်တဲ့ဂျူလီယန်ကက်စထရိုကတော့ ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲပြိုင်ပွဲကနေနှုတ်ထွက်သွားခဲ့ပါတယ်။လာမယ့်2020ရွေးကောက်ပွဲနဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းနေရာအလားအလာတွေနဲ့ပတ်သက်လို့ VOA သတင်းနောက်ကက်သရင်းဂျစ်ဆန်ပေးပို့ထားတဲ့သတင်းကိုတော့မခင်ဖြူထွေးပြောပြပေးပါရှင်
။အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပမဲ့2020ပြည့်နှစ်ကိုတော့ရောက်လာခဲ့ပါပြီ။လက်ရှိသမ္မတထရန့်နဲ့ရှင်ပြိုင်မှုအတွက်ဒီမိုကရက်တစ်ပါတီအတွင်သမ္မတလောင်းနေရာရှင်ပြိုင်နေကြသူတွေတဲ့တူရဲသောလက်တင်ဝဲဘွားဖြစ်တဲ့အရင်ဥပမာဆူရလက်ထက်မှာဆန်အန်တိုနီယိုမြို့တော်ဝင်တာဝန်ယူခဲ့ဘူးသူဖျူလီယန်ကက်စတိုကတော့နှစ်အစမှာပဲပြိုင်ပွဲကနေနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်။ဒီကတဲ့နှစ်ကသူ့ရဲ့မဲဆွယ်လှုပ်ရှားမှုမိန့်ခွန်းတစ်ခုမှာတော့ပါတီတွင်သမ္မတလောင်းနေရာရှင်ပြိုင်မှုတွေမှာအသားအရောင်လူမျိုးစုံပါဝင်မှုအားနည်းနေတယ်လို့ထောက်ပြပြောခဲ့ပါတယ်။
I don't think that just because somebody is a person of color they should be elected president.
အသားအရောင်မတူလို့သမ္မတအရွေးမခံရတာမဖြစ်သင့်ပါဘူး။ကျွန်တော်ယုံကြည်တာကအခုရှင်ပြိုင်နေကြတာ9ယောက်၊10ယောက်၊9ယောက်ရှိတယ်ဆိုပါတော့မတူကွဲပြားမှုတွေစုဝေးထားတဲ့ပါတီတစ်ခုဆိုရင်အခုလိုစင်မြင့်ထက်ရှင်ပြိုင်သူတွေထဲမှာလည်းအသားအရောင်လူမျိုးမတူသူတွေကိုမြင်ရဖို့လိုပါတယ်
။လူလူထောက်ခံမှုနေတာကြောင့်ပြိုင်ပွဲကနေကက်စတိုနှုတ်ထွက်သွားပြီမဲ့ပါတီတွင်သမ္မတလောင်းနေရာအတွက်ရှင်ပြိုင်နေသူ14ဦးကျန်နေပါသေးတယ်။ဒီထက်ရှေ့ကပြေးနေသူတစ်ယောက်ကတော့အထက်လွှတ်တော်အမတ် Bernie Sanders ပါ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာရုတ်တရက်နှလုံးဖောက်တာနဲ့ကြုံခဲ့ရတဲ့တိုင်အောင်သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေကတော့အားကောင်းနေသေးပါ။သမ္မတလောင်းနေရာရှင်ပြိုင်နေသူတွေနဲ့ပတ်သက်တဲ့နောက်ဆုံးရန်ပုံငွေစည်းရင်းကိုကြည့်ရင် Mr. Sanders ကရန်ပုံငွေအများဆုံးရထားပြီး2019ခုနှစ်နောက်ဆုံး3လအတွင်းသူ့ရဲ့မဲဆွယ်ရန်ပုံငွေပမာဏကဒေါ်လာ34တန်းခွဲအထိရှိခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်ကိုတရားစွဲဆိုထားတဲ့အမှုကြားနာစစ်ဆေးတာတွေအထက်လွှတ်တော်မှာမကြခင်ဖြစ်လာနိုင်တာကြောင့်ဒီဇန်နဝါရီလထဲမှာမဲဆွယ်လှုပ်ရှားမှုတွေခဏရပ်ထားနိုင်ပွဲရှိတဲ့အထက်လွှတ်တော်အမတ်တွေထဲမှာမစ္စတာဆန်ဒါစ်လည်းပါပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ်ကိုရီဘူကာကတော့အခုလိုပြောပါတယ်
။ The campaign becomes secondary.to the sacred oath that I swore to defend and protect.
ဝစီဘုံချီကံဦးလေးကိုကာဝယ်ဖို့ကျန်းသစ္စာကျင်းစုထားတာကကျွန်တော်တို့ပိုအရေးကြီးပါတယ်။မဲဆွယ်ရဲ့ကိစ္စကဒုတိယပါ။လက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတူကိုယာရုကဖယ်ရှားဖို့ကိစ္စအလေးနဲ့ဖြစ်နေချိန်မှာကျွန်တော်ဒီကိစ္စကိုပဲအာရုံထားပါမယ်။ကျွန်တော်တာဝန်ကိုအပြည့်အဝထမ်းဆောင်သွားမှာပါ
။သမ္မတကိုရေးယူရေးကြိုးပမ်းမှုတွေကဒီမိုကရက်တစ်ပါတီဝင်သမ္မတလောင်းနေရာရှင်ပြိုင်နေသူတွေတဲ့ရှေ့တန်းကရောက်နေတဲ့ဂျိုးဘိုင်ဒန်အပေါ်အများစိတ်ဝင်စားမှုပိုးပြီးတော့ဖြစ်လာစေပါတယ်။Mr. Biden ရဲ့တားဖြစ်သူကယူကရိန်းရေနံကုမ္ပဏီတစ်ခုမှပါဝင်ပတ်သက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးပေးဖို့သမ္မတ Trump ကသူ့ရဲ့အာဏာကိုအလွဲသုံးစားလုပ်ပြီးယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်ကြောင့်ပဲအခုနောက်ဆုံးသမ္မတအပေါ်အရေးယူဖို့ဆိုတာတွေဖြစ်လာခဲ့တာပါ။အခုကိစ္စမှာ Republican တွေကသူ့ကိုတတ်သိထွက်ဆိုဖို့တောင်းဆိုပြီးတရားရုံးအမိန့်ထုတ်လာခဲ့တယ်ဆိုရင်သူ့ဘက်ကလိုက်နာစာရွက်သွားမှာဖြစ်ပေမဲ့အခုကိစ္စမှာသူ့ကိုသူတတ်သိတူအဖြစ်မမြင်တဲ့အကြောင်းဒုသမ္မတဟောင်းဘိုင်ဒန်ကပြောပါတယ်
။ I have no first hand knowledge. There's no basis for that.
ဒီကိစ္စကျွန်တော်ဘာမှသိမထားပါဘူးပြောနိုင်တဲ့အကြောင်းရင်းလည်းမရှိပါဘူ
း။ Iowa ပြည်နယ်မှာဖေဖော်ဝါရီလ3ရက်နေ့ကျင်းပမယ့် Democratic Party Iowa Caucus မတိုင်ခင်နိုင်ငံလုံးဆိုင်ရာလူထုစစ်တမ်းတွေအရာကတော့ Mr. Biden ဟာလူထုထောက်ခံမှုရထားသူတွေရဲ့ရှေ့တန်းမှာရှိနေတာပါ။အလားတူအထက်လွှတ်တော်အမတ် Bernie Sanders, အထက်လွှတ်တော်အမတ် Elizabeth Warren နဲ့အိန္ဒိယနာပြည်နယ် South Bend မြို့တော်ဝင်ဟောင်း Pete Buttigieg တို့လည်းရှေ့တန်းမှာနေရာရထားတဲ့သူတွေပါ။Democratic Party အတွင်းသမ္မတလောင်းနေရာအတွက်နောက်တစ်ကြိမ်စကားစစ်ထိုးပွဲကိုတော့ဒီလ14ရက်နေ့မှာကျင်းပမှာမို့သတင်းနှစ်ပတ်တောင်မလိုတော့ပါဘူးရှင်
။မခင်ဖြူထွေးပါရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-2-3-2-2-5-5-5 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.co ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။တော်ရရှင်များရှင်ဒုတိယပိုင်းမှာထုတ်လင်းပေးမယ်နိုင်ဝက်မှာတော့အမျိုးသမီးခန္ဓာတုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ခုနှစ် January 3ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးမှာပါ။တုဒ္ဒဆောင်လေအမေရိကန်တခွင်အမျိုးသမီးကန္နာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော
့ကာဗွန်မွန်အောက်ဆိုင်ညာသွားရင်အဲ့ဒီအောက်ဆီဂျင်တွေးတဲ့မရောက်တော့ဘူးနည်းသွားတယ်သူရဲ့တဲဆောင်တယ်နဲ့ဆွမ်းအားနည်းသွားတယ
်မြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုနောက်လေထုကိုတန့်စင်နိုင်မှုတွေရဲ့အကြောင်းသိပ္ပံနဲ့နည်းပညာကန္နာမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုရင်းဆုံးအမျိုးသမီးကန္နာကိုပထမဆုံးထုတ်လွှင့်တင်ဆက်ပေးကြပါတယ်အမေရိကန်အောက်လွှတ်တော်မှာအမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်နန်စီပလိုစီဟာ2019ခုနှစ်ဇန်နဝါရီလဇန်မှာစတင်ခေါ်ယူခဲ့တဲ့116ကြိမ်မြောက်လွှတ်တော်အသင်းမှာတော့အောက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင်ဖြစ်လာသူဖြစ်ပါတယ်။သူဟာအမေရိကန်နိုင်ငံရေးသမိုင်းမှာပထမဦးဆုံးသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ခဲ့ဘူးသူပါ။နိုင်ငံရေးလော့ကနန်စီပလိုစီရဲ့အကြောပန်းမှုတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားတာနားဆင်ပါရှင်။
'Cause it only serves to make me more determined to achieve my final goal.
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
Thank you, Jesus Demare.ဒီညကျွန်တော်အနေနဲ့ဂုံယူစွာပဲပထမဆုံးသမရအဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမရလို့ဏိဒန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမရဂျော့ဂျ်ဝီဘွတ်ကလွတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်Madam Speaker ဆိုပြီးသူ့ရဲ့နိုင်ငံတော်အခြေပြမိကွန်းအစမှာဂုံယူစွာနဲ့မိတ်ဆက်ပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနှင့်ဒုတိယသမ္မတအပြီးမှာတတိယနိုင်ငံမှာယာဒူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနှင့်ဒုတိယသမ္မတတခုခုဖြစ်ခဲ့သောသမ္မတယာဒူးကိုဆက်ခံရမည်သူဖြစ်ပါတယ်။2009ခုကနေ2017ခုထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူNancy Pelosi ဟာ2003ခုနှစ်2009ခုနှစ်ထိအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတ Bush လက်ထက်မှာအောက်လွှတ်တော်မှာ Democrat အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါတခါ2010ခုရွေးကောက်ပွဲမှာ Democrat တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2017ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းပွဲရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်မှာဒီမိုကရက်ကအမ232ဦးအနိုင်ရလိုက်တဲ့အတွက်နောက်နေ့ဇန်နဝါရီလလွှတ်တော်အသစ်ခေါ်ယူတဲ့အခါအောက်လွှတ်တော်အမနန်စီပလိုစီဟာအမအများစုခေါင်းဆောင်ဖြစ်ပြန်ခန့်အပ်ဖို့သူ့ပါတီကအမည်တင်သွင်းခြင်းခံခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်တဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်မှာ100အနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်လာသူအရေအတွက်ဟာ30ရှိတာဖြစ်ပါတယ်။ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစားထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အ အောက်လွတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်သူကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks my has been my privilege to
ဒီရက်တွေသတင်းပတ်တွေမှာကျမအနေနဲ့လွတ်တော်အမတ်သစ်တွေရောအမတ်ဟောင်းတွေရဲ့သဘောထားအမြင်တွေကိုပါနားထောင်ကြည့်ရခဲ့ပါတယ်ရှေ့ကိုဘယ်လိုဆက်မလဲဆိုတဲ့သဘောထားတွေကိုကျမနားလေသဘောပေါက်ပါတယ်လို့ Miss Pelosi ကပြောသွားခဲ့တာပါဒါကြောင့်လဲသူ့အပေါ်ကန့်ကွက်လူသူတွေရဲ့ထောက်ခံမှုကိုရရှိစေဖို့နဲ့လူငယ်ခေါင်းဆောင်တတွေကိုနေရာပေးနိုင်ဖို့သူ့အနေနဲ့အခုလာမဲ့တက်တန်း၄နှစ်အတွက်ပဲထမ်းဆောင်တော့မယ်လို့ဒီပေးခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတ်ထရမ့်အစိုးရရဲ့ policy တွေနဲ့ထိတ်တဲရင်ဆိုင်မှုများရှိရမှာလောလောဆယ်မှာမက္ဆီကိုတိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတ်တဲရင်ဆိုင်ရမှာလေသမ္မတ်ထရမ့်ကိုသူကကင်တွေရမှာလေချီချူးချင်းခံခဲ့ရပါတယ်။အင်ဘူရိုမှာတွေ့ဆုံစဉ်သမ္မတ်ထရမ့်ကိုသူပြောကြားခဲ့တာကတော့
Mr. President, please don't characterize the strength that I bring to this meeting as the leader of the House.
သမ္မတ်ကြီးရှင်ကျမကအောက်လွတ်တော်ဒီမိုကရက်အမတ်အနည်းစုခေါင်းဆောင်နေရာနဲ့အခုလိုလာရောက်တဲ့ကျမရဲ့အင်အားဘယ်လိုရှိလဲဆိုတာကိုမပြောပါနဲ့ကျမတို့ပါတီကအောက်လွတ်တော်မှာအမတ်အများစုကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပါတီပါလို့ Miss Pelosi ကသမ္မတ်ကိုပြန်ထောက်ပြခဲ့တာဖြစ်ပါတယ်Nancy Pelosi ဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသမီ9ဦးတို့ကိုပြုစုပျိုးထောင်ရင်း1981ခုနှစ်မှာ California Democrat Party ဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်ထမ်းထမ်းဆောင်ခဲ့သူဖြစ်ပါတယ် Forbes Magazine နဲ့တွေ့ဆုံမေးမြန်းခန်းမှာသူက
I was not really interested in the limelight at all while my children were still in schoolI was the chair of the California Democratic Party.
ကျမနီနဲ့နာမည်ကြီးဖို့စိတ်ဝင်စားခဲ့ပါဘူး။ကျမကလေးတွေကြောင့်နေစဉ်ကျမက California Democratic Party ဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်။ဒီနောက်1989ခုနှစ်မှာသူဟာ California အောက်လွတ်တော်မှဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကံလန်းချင်းခံခဲ့ရမှာထိုစဉ်သူကသူသမီးနဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ
် When I asked my daughter Alexandra who would be going into senior year
သမီး Alexandra ကအထက်တန်းကျောင်းတက်နေတော့သူ့ကိုကျမမိခဲ့ပါတယ်သူ college တက်တဲ့အထိကျမကိုနောက်တစ်နှစ်အိမ်မှာပဲနေစေချင်သလားလို့သမီးကိုမိခဲ့တော့သမီးကအမေဘဝမှာအရေးကြီးတာကိုလှုပ်ပါလို့တိုက်တွန်းခဲ့တယ်လို့ Miss Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာ Nancy Pelosi တို့လွှတ်တော်အမတ်စာဖြစ်စဉ်ကအမျိုးသမီးအမဥယေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးဆိုးတဲ့လောကဖြစ်ခဲ့ပါတယ်ခုလိုအခြေအနေတွေအောက်မှာသူကလွတ်တော်ရဲ့အမအနည်းစုခေါင်းဆောင်အပြင်အမအများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမဥယေအနေများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါအမေရိကန်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးနဲ့ပတ်သက်လို့သူက
Well we have to change thatAnd one of the things I say is if we reduce the role of money in politics,
ကျမတို့ဒီအခြေအနေကိုပြောင်းရပါလိမ့်မယ်။နိုင်ငံရေးနဲ့ငွေကိုဦးစားပေးတာတွေလျှော့ပြီးအချင်းချင်းတင့်မြတ်ပြေလည်အောင်ဆက်ဆံကြဖို့ဦးစားပေးသင့်ပါတယ်။ဒါဆိုနိုင်ငံရေးမှာအမျိုးသမီးတွေပိုပါဝင်လာနိုင်ပြီးကျမတို့နိုင်ငံအတွက်သိတ်ကောင်းမှာပါ။အမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရဲ့ရုန်းကန်မှုကမတူပါဘူး။အမျိုးသမီးတွေကိုလူမှုအကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်။လွှတ်တော်မှာဝင်ရွေးမလားအစိုးရယာရုတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီချင်းပြီးခေါင်းဆောင်ပိုင်းမှာမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျမမျှော်လင့်ထားပါတယ်လို့ Nancy Pelosi ကပြောခဲ့တာပါ Nancy Pelosi နေနဲ့မျိုးသမီးတူဦးဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေထက်အခက်ခဲရှိပေမဲ့လို့လေလေစာခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ
် You just have to stay focused on what is importantAnd yes, people are coming on your hair, your jewelry, your clothes.
ကျမတို့ကရေးကြီးတဲ့အချက်ကိုအာယုံစိုက်နိုင်ဖို့ပါပဲ။ကျမရဲ့ဇီဝင်ပုံစံ၊ကျမလက်ဝတ်ယတနာ၊ဥပ္ပစာစသဖြင့်တို့နဲ့ပတ်သက်လို့လူတွေပြောကြတာတွေကိုကျမအရေးမထားပါဘူး။အရေးကြီးတာကအမျိုးသမီးတွေနဲ့ယက်တီချက်ရှိဖို့နဲ့ဆုံးဖြတ်ချက်တွေဟာလေးစားခံရဖို့ဖြစ်ပါတယ်။ဒီလိုဖြစ်ဖို့ကလည်းကျမတို့မှာဗဟုသုတအသိပညာရှိဖို့လိုအပ်ပါတယ်။ဒါမှလည်းအမျိုးသမီးတွေပါဝင်မှုကိုဘိုးလက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပ ိုပီကောင်းလာမှာဖြစ်တဲ့အကြောင်း116ချိန်မြောက်အောက်လွတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာမဲ့နန်စီပလိုစီကပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါလေရှင်
'Cause it only serves to make me more determined to achieve my final goal.
ဒါကတော့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ဒေါ်လလတန်းကစူးစီးတင်ပြထားတာကိုတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီဇန်ကိုတော့အခုလိုတောက်ကြညနဲ့စနေမနက်ခင်းနေမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့ဒုက္ခတဲ့ဘဝကနေတန်းကြွယ်တထေးဖြစ်လာခဲ့တဲ့ပရဟိတသမားနောက်တန့်ရှင်းတဲ့အိမ်သားကိုအသုံးပြုနိုင်အောင်ကူညီပေးတဲ့Wish for Wash ဆိုတဲ့အဖွဲ့အကြောင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင
်။အကီအတီမီစာရှေ့လေပိုင်းဒေသကနေနယူးယောက်မှာလွန်ခဲ့တဲ့နှစ်များစွာကတည်းကရွှေပြောင်းချေချာနေထိုင်သူဟာအခုအခါမှာတန်းကြွယ်တရေဖြစ်နေတဲ့သူဟာအင်ဂျင်မဲလဲဖြစ်ခဲ့ဘူးတာကြောင့်တစ်ချိန်ကဘဝတူတွေကိုစာနာပြီးတော့အကူအညီပေးပါရယ်သူဟာစိန်ခန်းအိမ်အကောင်းစားတွေမှာနေနိုင်ပေမဲ့လေနယူးယောက်ကအပတ်မန်တိုက်ခန်းချင်းလေးမှာပဲနေထိုင်ပါတယ
် Dream is not about money Dream about what you want to leave
ကျွန်တော်အိမ်မကငွေမဟုတ်ပါဘူးအသက်ရှင်နေချိန်မှာဘယ်လိုကောင်းကျိုးပြုမလဲဆိုတာရယ်ကိုယ်ကွယ်လွန်သွားပြီးတဲ့နောက်ဘာတွေကြံခဲ့နိုင်မလဲဆိုတာပါပဲယုံလားတော့မသိဘူးကျွန်တော်လက်ပတ်နာရီက100တန်းမှာ Rolex နာရီဝယ်ပတ်နိုင်သလားမေးရင်ဝယ်ပတ်နိုင်တာပေါ့ဗျာဒါပေမဲ့ဘာလို့ကြွားနေမှာလဲ
အသက်39နှစ်အရွယ်ရှိပြီဖြစ်တဲ့အက်ဒီနီစာကတ်မီသားစုကမွေးဖွားလာသူညီကောင်မောင်နှမ18ဦးရဲ့ကတူပါသူဟာလူပြိုပေါက်အရွယ်မှာကနေဒါနိုင်ငံကိုပြောင်းရွှေ့ချေချနေထိုင်ခဲ့ပြီးတဲ့နောက်2000ခုနှစ်မှာပိုးပြီးတိုးတက်တဲ့ဘဝလမ်းစာကိုရှာဖွေဖို့နယူးယောက်ကိုပြောင်းလာပါတယ်နယူးယောက်မြို့ကိုရောက်တဲ့အခါမှာတော့သူ့တငယ်ချင်းကိုလာကြိုခိုင်းပေမဲ့သူ့တငယ်ချင်းကလည်းလာမကြိုတာကြောင့်အဲ့ဒီနေ့ဟာသူ့ဘဝမှာအမြင်အမှတ်ရစရာဖြစ်နေတယ်လို့အက်ဒီနီစကပြောပါတယ်အဲ့နောက်ဈေးပေါ်တဲ့မိုတယ်ဘူရာယုံကခုံရှိတွေမှာအဆင်ပြေသလိုအိတ်ခဲရပြီးဘာဝါရီမရှင်အင်ဂျင်မက်ကီယာမှာ3လကြာနေထိုင်ခဲ့ရပါတယ
် and they were like about like 30 maybe yeah
လူအစိတ်30လောက်နဲ့အတူတူအိတ်ခဲရပါတယ်အင်ဂျင်မက်ကီယာမှာနေရတာအဆင်ပြေနေတဲ့လူတွေကထင်နေမယ်မလွယ်ပါဘူ
းအဲ့နောက်တော့သူဟာပီဇာဆိုင်တစ်ဆိုင်မှာပကန်းစီအလုပ်ကိုစလုပ်ပါတယ်ပြီးတော့ပီဇာအတွက်ဘလို့ပြင်ဆင်လဲဘလို့လောက်ရလဲဆိုတာတွေကိုသင်ပါတယ်အဲ့ဒီအချိန်တွေတုန်းကဆိုရင်တရက်ကို19နာရီကြာလုပ်ပြီးရသမျှပတ်စံကိုစုပါတယ်နေ့အနည်းငယ်ကြာမှာတော့ပီဇာဆိုင်ကိုစဖွင့်ခဲ့ပေမဲ့ယာနဲ့ချီတဲ့ပီဇာဆိုင်တွေနဲ့ရှင်ပြိုင်ဖို့ဆိုတာမလွယ်ကူလာပါဘူးအဆင်ပြေချင်တော့ပီဇာပြိမ်ပွဲတစ်ခုမှာသူဟာအနိုင်ရပြီးသူ့ပုံနဲ့မဂ္ဂဇင်းမှာဖော်ပြခံပြီးတဲ့နောက်စားသုံးသူတွေဟာသူ့ဆိုင်ကပီဇာကိုလာမိကြပါတယ်
So do I'm famous what's going on now what
ကိုပါတာဘယ်လိုကြောကြားသွားလဲမသိပါဘူးဗျာကျွန်တော်လူတွေကလည်းအံ့အားသင့်ကြပါတယ်လူတွေအများကြီးလာကြတယ်တို့ကမဂ္ဂဇင်းလည်းယူလာကြပြီကျွန်တော်တို့နဲ့တက်ပုံရိုက်ပါအပြင်မှာဆိုရင်လည်းစားမဲ့လူတွေတန်းစီစောင့်နေကြတာပါဘုရားသခင်ကောင်းချီးပေးတာကြောင့်နောက်တစ်ဆိုင်လည်းထပ်ဖွင့်နိုင်ပါတယ
်သူ့ကိုလူတွေကခေါ်ကြတဲ့ champion ဆိုတဲ့နာမည်နဲ့ပီဇာဆိုင်လုပ်ငန်းကိုလုပ်ကင်ခဲ့တာမှာဆိုင်၁၄ဆိုင်အထိချဲ့နိုင်ခဲ့ပါတယ်အခုလိုစူးစမ်းမှုကြောင့်သူကိုကုလသမဂ္ဂမှာလဲခေါ်စကားပြောခိုင်းရတယ်လို့ Instagram မှာဆိုရင်လဲ follower 4,000 လောက်ရှိပါတယ်အင်ဂျင်မဲတွေကိုစားတော့ like ဝင်ကားတဲ့ video ကိုဆိုရင်လဲကြည့်ရှုတဲ့အချိန်ကြီးတန်း400လောက်ရှိပါတယ်အင်ဂျင်မဲဖြစ်ခဲ့တဲ့ဘဝကိုမမေ့တဲ့ Actinisa ဗုဒ္ဓဟူးနေ့တိုင်းပရဟိတအလှတန်းလုပ်ပါတယ
် and I told the homeless guy smile
စိတ်ကိုအမြဲလှပအောင်ထားပြီးဒီစိတ်ထားကိုထားပစဉ်ထိမ့်သိမ့်ဖို့လိုပါတယ်အင်ဂျင်မဲတွေကိုလဲစိတ်နှလုံးကောင်းထားဖို့အမြဲကျွန်တော်တိုက်တွန်းပါတယ်
ငွေဆိုတာအဝင်ရှိသလိုအထွက်လည်းရှိပါတယ်။ဒါပေမဲ့ဒီငွေကိုဘယ်လိုသုံးလိုက်တယ်လဲဆိုတဲ့အပေါ်မှာတန်ဖိုးကွာသွားတာပါလို့လဲအက်ဒီနီစ်ကပြောပါတယ်။တခါတလေမှာတော့လူတွေဟာသူတို့ပေါ်ယုံကြည်မှုဆိုတာကိုလိုချင်တဲ့စိတ်ရှိတာကြောင့်လဲနယူးယောက်မှာအထက်6ထပ်ပါတဲ့အင်ဂျီမက်ဂီယာကိုဆောက်လုပ်ဖို့အက်ဒီနီစ်ကစီစဉ်နေပြီးအဲဒီမှာခိုလုံသူတွေစာရေးစာဖတ်နိုင်ဖို့လဲစီစဉ်ထားပါတယ်ခင်ဗျာ။Jasmine Button ဟာအသက်18နှစ်အရွယ်ကောလိပ်တက်နေစဉ်မှာကမ္ဘာတဝန်းကလူဦးရေ၃ဘုံတဘုံဟာစင်နရီဇာဆောက်လုပ်ထားတဲ့အိမ်သားမှာအလီမသွားပါပဲကျုံလိုသာသွားရတာကိုသိလာခဲ့ပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်တဲ့အစည်းအဝေးကိန်းဂဏန်းတွေအရဆိုရင်ကမ္ဘာလူဦးရေ68ရာခိုင်နှုန်းကသာ toilet အိမ်သာအဖြစ်သတ်မှတ်ထားတဲ့နေရာတွေမှာအလေးသွားကြတယ်လို့ဆိုပါတယ်။ဒီလိုအခြေအနေဟာအထူးသဖြင့်အမျိုးသမီးတွေမိန်းကလေးငယ်တွေဘဝအတွက်လုံခြုံမှုမရှိစေတာမို့ဒီပြဿနာကိုဖြေရှင်းဖို့ဆောင်ရွက်သူတဦးကတော့ Atlanta မြို့ Georgia ပြည်နယ်က Jasmine Barton ပါ
I'm passionate about toilets which is kind of a strange thing
အိမ်သာပြဿနာကိုဖြေရှင်းဖို့စိတ်ဝင်စားတာကြောင့်ထူးဆန်းနေပါလိမ့်မယ်တကယ်တော့ Georgia Tech မှာကျောင်းစတက်ကြတဲ့ကမ္ဘာလူဦးရေတဝက်နီးပါးမှာစနစ်တကျဆောက်လုပ်ထားတဲ့အိမ်သာတွေမရှိတာကိုသိခဲ့ရတာပ
ါ Haiti မှာဆိုရင်စနစ်တကျဆွန့်ပစ်လို့ရတဲ့စနစ်မရှိတာကြောင့်လူတွေဟာအဆင်ပြေတယ်လို့အလေးသွားကြရင်ပတ်ဝန်းကျင်ညဉ့်ဉန်းနေခဲ့ပါတယ်တချို့တွေကလည်း plastic အိတ်ကိုအသုံးပြုပြီးတော့ဒီအိတ်တွေပေါက်ပြဲသွားတဲ့အခါလမ်းမပေါ်ကျလာပြီးတော့မိုးကြောင့်ဒီလူတွေရဲ့အညစ်အကြေးတွေဟာမျိုးရင်းပြန့်နှံ့ကုန်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒီပြဿနာကိုဖြေရှင်းဖို့ဆုံးဖြတ်ခဲ့ပြီး၃နှစ်အကြာမှာတော့ Wish for Wash အဖွဲ့ကိုထူထောင်နိုင်ခဲ့ပါတယ
်။ Wish for Wash came out of a Georgia Tech senior design project. It was an interdisciplinary.
ဒီစီမံကိန်းကသုတေသနစီမံကိန်းမှာ engineer တွေ designer တွေလည်းပါပါတယ်။အစအဦးဆုံးအနေနဲ့ကင်ညာနိုင်ငံမြောက်ပိုင်းကကကမာဒုက္ခသည်စခန်းကဒုက္ခသည်တွေအတွက်အင်တာဖန်တီးပေးဖို့အခွင့်အရေးရတာပါ။
ဘာတိုနဲ့အဖွဲ့ဟာ Georgia Tech ကကျင်းပတဲ့ Inventure Prize ပြိုင်ပွဲမှာလည်းပါဝင်ရှင်ပြိုင်မှုဖိတ်ကြားခံရပါတယ်။တီထွင်ဖန်တီးမှုနဲ့ပတ်သက်ပြီးတော့အမေရိကမှာကျင်းပတဲ့အကြီးဆုံးပြိုင်ပွဲမှာသူတို့အနိုင်ရခဲ့ပါတယ်။ Swahili ဘာသာစကားနဲ့ Safari Cho လို့ခေါ်တဲ့ Clean Toilet ကိုသူတို့ကဖန်တီးနိုင်ခဲ့တာပါ။
What I think is novel about it is the fact that it is modular so
time ပြီးတော့အလေးသွားလို့ရတဲ့ toilet ခွက်ပုံစံမျိုးပါမြေဆွေးဖြစ်သွားအောင်ဒီထားလို့ရတယ်လို့ရေလောင်းချလိုက်ရင်လည်းအဆင်ပြေအောင်လုပ်ထားပါတယ်ရေပိုက်သွဲထားတာမရှိရင်ရှိတဲ့လောက်ရေနဲ့လောင်းချလို့ရအောင်လည်းလုပ်ထားပါတယ
်ဈေးကွက်အတွက်ကုန်ပစ္စည်းထုတ်လို့ရမှာပစ္စည်းဒီဇိုင်းရေးဆွဲတယ်လို့ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုသူတေသနလုပ်နိုင်အောင်လေ့ကျင့်သင်ကြားပေးနေတဲ့ Tanvi Suraj ကလည်း Wish for Wash အဖွဲ့ဝင်ပါ
Being an engineer,
so you need to actually understand. Engineer တယောက်အနေနဲ့လူတွေဘာကိုကြိုက်တတ်ကြလဲဆိုတာကိုနားလည်ထားရပါမယ်။ဒါကအခြေခံကြတဲ့အချက်တစ်ချက်ဖြစ်ပြီးတော့စနစ်တကျစောင့်ထားတဲ့အိမ်သာမတုံ့ပြန်ကြတဲ့အသက်အရွယ်ဆုံးလူမျိုးစုံရဲ့အနေအထားပေါ်လဲနားလည်ထားရပါမယ်
။ Plastic နဲ့လှုပ်ထားတဲ့အိမ်သာကွက်ကုန်ကျစရိတ်ဟာဒေါ်လာ50လောက်ရှိပြီးဇမ်ဘီယာမှာတစ်နှစ်ကျော်စမ်းသပ်သုံးဆွဲခဲ့ပြီးပါပြီ။ဒါအပြင် Atlanta ဒေသကစိုက်ပျိုးရေးလုပ်နေတဲ့ဒုက္ခသည်တွေကြားထဲမှာလည်းစမ်းသပ်သုံးဆွဲစည်းခဲ့ပါတယ်။ဘာတန်က
In some of these farming communities or gardening communities there's
ဆက်ပြေးကလူနေကျဲပါတဲ့နေရာတွေမှာလောက်ကြတော့အိမ်သာသွားမယ်ဆိုရင်10မိနစ်15မိနစ်လောက်လမ်းလျှောက်သွားကြပါတယ်။ဆိုတော့တော်ထဲကျုံတလို့ပဲအလေးသွားကြတဲ့အခါယောဂါတွေပါဖြစ်ပွားတတ်ပါတယ်။ကျမတို့အိမ်သာအကြောင်းသူတို့ကိုပြောပြတော့သူတို့ကလည်းစိတ်ဝင်စားတာနဲ့အဲ့ဒီအိမ်သာခွက်တွေကိုပေးလိုက်တာပ
ါ Wish for Wash အဖွဲ့အားအဲ့လိုအိမ်သာခွက်ပစ္စည်းမျိုးတွေအပြင်ကလေးတွေအတွက်အယောင်ချဲတဲ့စာအုပ်တွေကိုလည်း online မှာရောင်းချပြီးရမုံငွေရှာဖွေနေပါရခင်ဗျာနယူးယောက်မြို့ကအရင်ရဲတပ်ဖွဲ့ဝင်တွေဟာမြို့ကန်တွေနဲ့ရဲတပ်ဖွဲ့ကြားကူလူပေါင်းဆက်ပေးနေကြသူတွေပါနယူးယောက်ကပုံမှန်ရဲတပ်ဖွဲ့ဝင်3,000-6,000အနည်းနဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာသူတို့ဟာတရက်တအားပါဝင်ကူညီကြပါတယ်။အခုခါမှာအဲ့ဒီအရန်ရဲတပ်ဖွဲ့မှာဂူဆာ့ချ်ကားလဲပါဝင်လာပြီးသူဟာဆစ်ဘာသာဝင်တဦးဖြစ်တာကြောင့်ဆစ်ဘာသာဝင်တွေစောင့်တဲ့ခေါင်းပေါင်းဝတ်ဆင်ပြီးတာဝန်ထမ်းဆောင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ
်။ After I found out the significance of the turban, it's considered a crown and then I figured
ခေါင်းပေါင်းဆိုတာတရက်ဖူလိုမျိုးပဲဆိုတာကိုသိလိုက်ရချိန်မှာဘာသာဝင်တွေရဲ့အဆောင်အယောင်ဖြစ်တဲ့ဒီတရက်ဖူကိုဘာကြောင့်မဆောင်ခဲ့တာလဲဆိုတာကိုစဉ်းစားမိသွားပါတယ်။တကယ်တော့ဒီတရက်ဖူဟာကျမတို့ဘယ်သူတွေဖြစ်တယ်ဆိုတာကိုပြသလိုက်တာပါ
။ရဲတပ်ဖွဲ့ကိုဝင်ရောက်လာတဲ့စစ်တွေခေါင်းပေါင်းဝတ်ဆင်ခွင့်နဲ့မုတ်ဆိပ်ရှိထားခွင့်ကို2016ခုနှစ်မှာနယူးယောက်ရဲဌာနကခွင့်ပြုခဲ့ပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေပေါ်ထားတဲ့လွဲမှားတဲ့အမြင်တွေကိုပြင်ဆင်ပေးလိုတဲ့အတွက်နယူးယောက်အရန်ရဲတပ်ဖွဲ့ဝင်အဖြစ်ဝင်ရောက်ခဲ့ုံသာမကလူမှုအတိုင်းဝိုင်းအတွင်းမှာကြားမခွဲခြားရှုမြင်မှုတွေကိုအဆုံးသတ်နိုင်မှုအတွက်လည်းအခုလိုတာဝန်ထမ်းဆောင်နေတာဖြစ်တယ်လို့ခါးကပြောပါတယ
်ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံလေးအမေရိကန်တစ်ခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့ဆောင်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ကြရအောင်ပါရှင်
ဒီဘက်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုက်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှာ T ထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးမှာပါ။မြန်မာနိုင်ငံမှာကြီးလက်ဒေသအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေရုအရေးအသွေးကရေပူရအားဖြင့်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂသဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စက်တမ်ဘာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မိုနောက်ဆိုက်ကိုထည့်ထားတာမတွေ့ရဘူးလို့ American Piran Su Texas ပြည်နယ်ကသဘာဝဝန်ကျင် Engineer ဒေါ်အေးအေးကြီးကပြောပါတယ်
။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန်ညွှန်ကြားစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာစာမျက်နှာရှစ်မှာထင်တယ်သူကဒီလိုအရေးအသွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့ထက်မှာအဲကာဗွန်မိုနောက်ဆိုက်ကမပါဘူး။တခြားပြည်နယ် Nitrogen Oxide တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လေကမ္ဘာကျန်းမာရေးအဖွဲ့ဥရောပဆိုင်ရာလေတုအရေးသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မိုနောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားနိုင်စရာအကြောင်းရှိတယ်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်ကအရေးမကြီးတာမို့သူကသေကိုသေနိုင်တယ
်ကာဗွန်မိုနောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူးဒါကြောင့်ကာဗွန်မိုနောက်ဆိုက်ဒဏ်ွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူ
းသူကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနေအများကြီးရှိတယ်သွေးထဲမှာသူကအောက်ဆီဂျင်သယ်နိုင်တယ်နော်စွမ်းရည်ရှိတယ်သူရအောက်ဆီဂျင်သယ်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာဒါပေမဲ့အများကြီးများသွားရင်ကာဗွန်မိုနောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူးနည်းသွားတယ်သူရသယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်အောက်ဆီဂျင်သယ်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့အခါကျမှလူရဒုက္ခဖြစ်တယ်နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငကိုတွေကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်မယ်ဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငကိုတွေကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တက်လာတယ်နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးသူအသက်ဆုံးရှုံးနိုင်တယ
်ကာဗွန်မိုနောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မိုနောက်ဆိုက်ကဟိုမီးရှို့တဲ့ဖြစ်စဉ်မှညထွက်တယ်။ပြင်ပမှာကာဗွန်မိုနောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မိုနောက်ဆိုက်တွေထွက်တယ်။တဘာဝတန်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မိုနောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့10ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်းနှင်းတို့တခြားလောင်စာပေါ့နော်အရေးလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။တစ် BDU ဆိုတာပါလဲဆိုရင်တဘာဝတန်ွေကိုသုံးပြီးတော့ရေတပောင်ကို1ဒီဂရီအခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ွေပမာဏပေါ့။အဲ့ဒါကို BDU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ွေဆိုလို့ရှိရင်တစ်ဥပပေမှာသူ့ရဲ့ BDU ဆိုတဲ့အပူစွမ်းအားက1028လောက်ပြန်မြင့်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရကာဗွန်မိုနောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုလက်မှုလုပ်ငန်းတွေပူပူလုပ်တာတဲ့မြန်မာအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှင်ကာဗွန်မိုနောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဗာလဲဆိုဥမာဆိုလို့ရှင်ရင်းနှံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမှမဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မိုနောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူပြည့်ဆက်ကလေးပဲဆိုလည်းအဲ့ရကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဒဏ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မိုနောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မိုနောက်ဆိုက်ကများရတော့သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်ထောင်စုမှာဆိုရင်တဘာဝတန်ငွေနဲ့သုံးတဲ့ဆက်တွေတာပိုင်ကြီးတွေရှိတယ်သူတို့ဆိုလို့ရှိရင်နှစ်တိုင်းအစိုးရကနေသူ့ရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အဲ့ဆက်ကြီးရဲ့ညီကိုခေါင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့အခါဆိုရင်သတ်မှတ်ချက်ကတော့နိုက်ထရိုဂျင်အောက်ဆိုက်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မိုနောက်ဆိုက်လည်းထည့်ပေါင်းပါဘာလို့ဆိုကာဗွန်မိုနောက်ဆိုက်ထည့်မတိုင်းလို့ရှိရင် စိတ်ထဲမှာအော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ကာဗွန်မွန်အောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့မြင့်တက်နေတာလည်းဖြစ်နိုင်တယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မွန်အောက်ဆိုက်ကတစ်ခုတောင်းပြီးတော့မှဒီလောင်ကျောင်းမှုဖြစ်စဉ်တစ်ခုပြေဝါဆောင်လောင်ကျန်းနေတာဗာရီမြန်ဟာကြက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်မယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်လေရုအရေးအသွေးတိုင်းတာရမှာကာဗွန်မွန်အောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ဉန်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစားပဲပါရမယ်ဆိုပြီးတတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမတတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
ဗမာပြည်မှာတတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကတတ်မှတ်လိုက်တဲ့အရေးသေးတဲ့ဒီအရကမြင့်တလားနေတလားလည်းမသိဘူးဆက်ရုံစောက်တော့မယ်ဆိုတော့မှနောက်ခံအရေးသွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးမှုဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘလို့အရေးသွေးပါညာဆိုတော့တတ်မှတ်ထားခြင်းမရှိဘူးစိုးရကတည်င်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူတော်ဘာမှပုံဝင်ရင်အရေးသွေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မွန်အောက်ဆိုက်ရဲ့အရေးသွေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာတစ်ခုဖြစ်အရေးသွေးကိုဘယ်လောက်ပဲရှိရမယ်ဆိုတော့နိုင်ငံပေါင်းစုံသတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကျန်းမာရေးအတွက်ကာဝယ်ပေးတာဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေထုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတောင်းဝေးနဲ့တုံးတဲ့ဆက်ကိုစံချိန်စံညွှန်းညီကလာတော့တိုင်းမယ်ဆိုရင်နိုက်ထရိုဂျင်အောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မွန်အောက်ဆိုက်မတိုင်းဘူးဆိုတော့အတိတ်ပဲမရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မွန်အောက်ဆိုက်နဲ့ပတ်သက်တဲ့စံချိန်စံညွှန်းတွေကိုသိတာထင်ရှားစွာပေါ်ပြသင့်နေဖြစ်မှာလေ
သဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးချီရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါဦးမယ်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအခုလိုအပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေပြီးမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လင်းပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လင်းပေးမယ်မနေ့ခင်းအစီအစဉ်တွေကိုလည်းလှိုင်းဒိုမီတာ32 40 48နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတလှည့်ပြောပြပေးပါအောင်ရှင
်။ UN ငမအမေရိကန်ရဲ့လေကြောင်းတက်ခတ်မှုတွင်သေဆုံးသွားတဲ့ UN ထူးတပ်ဖွဲ့ကြီးကအမေရိကန်တပ်ဖွဲ့ဝင်ထောင်နဲ့ချီသေဆုံးတဲ့အရာစီစဉ်ခဲ့သူတူဖြစ်တဲ့ကြောင်းသမ္မတထွန်နဲ့ထရန့်ကပြောလိုက်ပါတယ်။နောက်ထပ်လည်းတိုက်ခိုက်မှုတွေစီစဉ်နေတဲ့ကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။မထရရဲ့ညွန်ကြားချက်အရလေကြောင်းကတက်ခတ်ခဲ့ရမှာကုတ်စ်အီရန်ထူးတက်ဖွဲ့ခေါင်းဆောင်ကာစင်ဆူလမနီတည်ဆုံသွားတဲ့အကြောင်းအမေရိကန်ပင်ခွန်စစ်ဌာနချုပ်ကမနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်တည်ပြုခဲ့ပြီးနောက်မှာပဲသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။အီရန်ထူးတက်ဖွဲ့ခေါင်းဆောင်တည်ဆုံခဲ့တဲ့အတွက်အီရန်နိုင်ငံမှာတော့ဝန်ထမ်းချင်းအထိမ့်မှ၃ရက်သတ်မှတ်လိုက်တဲ့အကြောင်းဘာသာရေးခေါင်းဆောင်အယာတိုလာအလီခါမနီကထူးတက်လူမှုကွန်ရက်ကနေကြေညာလိုက်ပါတယ်။တကယ်မို့တွင်ဤရက်တမှုတူတည်ဆုံးသွားတဲ့အတွက်လည်းဤရက်နိုင်ငံပေါ်ရန်လိုရက်လောက်ရဲ့ဖြစ်ဤရက်ဝန်ကြီးချုပ်အက်ဖတာမန်တီကကြေညာချက်ထုတ်ပြန်တုံ့ပြန်နေတာပါအမေရိကန်ပြည်သူ့မှာတော့သမ္မတထရန့်ကိုထောက်ခံတဲ့ရီပပလီကန်မတ်တီကတုတ်တင်တပ်ဖြတ်မှုပေါ်အားပေးထောက်ခံတဲ့အကြောင်းပြောဆိုခဲ့ကြပါတယ်ဤရက်နိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအမြန်ဆုံးထွက်ခွာကြဖို့ဘက်ကရက်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်အီရန်ထူးတက်ဖွဲ့ခေါင်းဆောင်ကာစင်ဆူလမနီနဲ့အီရက်ပြည်သူ့စစ်ထိပ်တန်းခေါင်းဆောင်တို့အမေရိကန်ရဲ့လေကြောင်းတက်ခတ်မှုတွင်တည်ဆုံသွားပြီးနိုင်ပိုင်းအတွင်းမှာပဲကြေညာချက်ထုတ်ပြန်လိုက်တာပါအမေရိကန်ရဲ့တက်ခတ်မှုနောက်ပိုင်းရက်ခတ်လာမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့အတူကမ္ဘာရေနံစည်းနှုန်းကလည်းဒီကနေ့မှာမြင့်တက်သွားပါတယ်$2.80မြင့်တက်သွားခဲ့တာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington. Welcome to the Voice of America.